်စစ်တို့ပါတီကလာပဲရွက်ောက်ပွဲမှာဘယ်နှစ်ဦးဝင်ပြိုင်မလဲခင်ဗျာ
89ဦးဝင်ပြိုင်မှာပဲခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ရခိုင်ပြည်နယ်မှာပေါ့
ဟုတ်ကဲ့ပါခင်ဗျာ
ဘုရားစေကျွန်တော်ဒီရခိုင်မျိုးသားပါတီရဲ့မူဝါဒလေးတွေအချင်းချင်းကိုကျွန်တော်ရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ပါတီရဲ့အဓိကမူဝါဒကတော့နံပါတ်1ကတော့စစ်မှန်တဲ့ဖယ်ရယ်ပြည်ထောင်စုစနစ်ပေါ်ထွန်းရေးဒီစစ်မှန်တဲ့ဖယ်ရယ်ပြည်ထောင်စုစနစ်ပေါ်ထွန်းရေးဆိုတဲ့အဓိပ္ပာယ်ကတော့ကျွန်တော်တို့တိုင်းရင်းသားပြည်နယ်ရတဲ့ရထိုက်တဲ့လူမျိုးတိုင်းဒီကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်ကိုကြွမှကိုဖန်ဒီခွင့်ရှိတဲ့ပြည်နယ်များနဲ့ဖွဲ့စည်းထားတဲ့စစ်မှန်တဲ့ပြည်ထောင်စုပေါ်ထွန်းရေးဆိုတဲ့ဟာကိုဆိုလိုတာပါခင်ဗျာဒါနံပါတ်1အချက်ပါနံပါတ်2အချက်ကတော့ကျွန်တော်တို့ရခိုင်မျိုးနွယ်စုအလုံးရဲ့အကျိုးစီးပွားပေါ့နော်ရခိုင်မျိုးနွယ်စုအလုံးနဲ့ရခိုင်ပြည်နယ်အတွင်းမှာနေထိုင်ကြတဲ့တိုင်းရင်းသားအလုံးရဲ့အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ရင်းမြင့်တင်ရေးပေါ့နော်နံပါတ်3အချက်ကတော့ကျွန်တော်တို့ဒီမိုကရေစီထုံးကားရေးအတွက်ကျွန်တော်တို့ကြိုးပမ်းဆောင်ရည်ရေးလိုပဲဖြစ်ပါတယ်ခင်ဗျာ
အဲ့တော့ဒီမူဝါဒနေထဲမှာရခိုင်ပြည်နယ်အတွင်းနေထိုင်ကြတယ်ဆိုတော့ရခိုင်ပြည်နယ်ထဲမှာဘင်္ဂါလီလို့ပြောကြတဲ့မွတ်စလင်တွေလည်းရှိတယ်တခြားနှစ်ပေါင်းများစွာနေလာခဲ့တဲ့တခြားမျိုးနွယ်စုမွတ်စလင်အစ္စလာမ်ဘာသာဝင်မွတ်စလင်တွေလည်းရှိတယ်အဓိကအခုပြဿနာကတော့ဒီ2012ဇူလိုင်ပြဿနာပြီးမှာဦးမျိုးစေတို့ဒီရခိုင်တိုင်းဒေသအများစုကဘင်္ဂါလီလို့ပြောကြတာပေါ့နော
်ဟုတ်ကဲ့ပါ
တခြားတော့ရိုဟင်ဂျာလို့ပြောကြတာ
ဟုတ်ကဲ့ပ
ါဒီမတူတဲ့ဘာသာနှစ်ခုမတူတဲ့လူမျိုးစုတွေကြားထဲမှာရေရှည်ခိုင်မြဲရေရှည်ရဲ့အတူတကွာရှင်တွဲနေထိုင်နိုင်ရေအဓိကတော့ချက်ကိုဦးမျိုးစေဘာလို့ပြောမလဲ
အဓိကတော့ကျွန်တော်တို့ဒီပြဿနာကိုစနစ်တကျဖြေရှင်းဖို့လိုပါတယ
်ဘယ်လိုလဲခင်ဗျာ
စနစ်တကျဖြေရှင်းဖို့အတွက်တမိုင်းကြောင်းတွေကိုလည်းကျွန်တော်တို့ကြံကြည့်ဖို့လိုပါတယ်မြန်မာနိုင်ငံရဲ့ပြဋ္ဌာန်းထားတဲ့လက်ရှိဥပဒေတွေကိုလည်းကျွန်တော်တို့အသေးစားလေ့လာဖို့လိုပါတယ်ကျွန်တော်တို့အရင်နှစ်ပေါင်းများများစွာကတည်းကဆင်ဆက်မပြတ်ဒီလိုခိုးဝင်လာတဲ့လူဒီဘင်္ဂါလီတွေကိုလည်းပြန်လည်စစ်ဆေးဖို့လိုပါတယ်အဲ့ဒီမှနေပြီးတော့ကျွန်တော်တို့ဟလာနိုင်ငံသားရာတင်ရထိုက်တဲ့လူတွေလည်းနိုင်ငံသားအဖြစ်ကျွန်တော်တို့ဘက်ကအတိအမှတ်ပြုဖို့လိုပါတယ်ဟလာအဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုရမယ့်လူတွေလည်းအဲ့နိုင်ငံသားအဖြစ်ထားဖို့လိုပါတယ်နောက်တစ်ခါနေပြီးတော့နိုင်ငံသားအဖြစ်အတိအမှတ်ပြုခံရတဲ့လူတွေကိုလည်းကျွန်တော်တို့ဒီမြန်မာနိုင်ငံတွင်းမှာဥပဒေနဲ့အညီရွှေ့ပြောင်းသားလာနေထိုင်ခွင့်ပေးဖို့လိုပါတယ်နောက်တစ်ခါနေပြီးတော့ဟလာနိုင်ငံသားပြုခွင့်ရတဲ့လူလည်းနိုင်ငံသားပြုခွင့်ရတဲ့လူရဲ့အဆင့်ဒါနောက်တစ်ခုကနေပြီးတော့မကြခင်ကမှဥမာခိုးဝင်လာတဲ့ဟာမျိုးပေါ့နော်ဒီလိုဟာမျိုးကြတော့ကျွန်တော်တို့ခုပတ်နိုင်ငံနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ပြန်ဖို့အတွက်ကျွန်တော်တို့စီစဉ်သင့်တယ်လို့ကျွန်တော်ထင်ပါတယ်ခင
်ဗျဦးမျိုးစေးခုနောက်ထပ်ကျွန်တော်သိကြတာပေါ့နော်လက်ရှိမြန်မာပြည်ရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအခြေအနေအထွေထွေပေါ့ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ရခိုင်မျိုးသားပါတီနဲ့ဘယ်လိုသုံးသပ်ပါသလဲ
ကျွန်တော်တို့မြန်မာနိုင်ငံအခြေအနေတော့အလုံးသိတဲ့အတိုင်းပါပဲကျွန်တော်တို့အလုံးပညာရေးကျန်းမာရေးစီးပွားရေးအလုံးအဖက်ဖက်ကချွတ်ချုံကြနေတယ်လို့ကျွန်တော်တို့သုံးသပ်ရမှာပါပဲကျွန်တော်တို့ကပညာရေးကဏ္ဍကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ဟိုဒါတောင်ကုန်းမြို့အနေနဲ့ပဲကျွန်တော်ကြည့်ပြီးပြောမယ်ဆိုလို့ရှိရင်တောင်အခုကျွန်တော်တောင်ကုန်းမြို့နေရရွာတွေတော်တော်များများဟိုရောက်တဲ့အခါမှာကျွန်တော်ចောင်းတွေကိုလိုက်ကြည့်ចောင်းတွေကိုလိုက်ကြည့်တဲ့အခါမှာဘာတွေတွေ့ရလဲဆိုတော့ကျွန်တော်တို့နေပြီးတော့စာသင်ခန်းတွေလုံလောက်မှုမရှိတာတွေ့ရနော်စာသင်ခန်းတွေဆိုတော့အပေါ်ကနေပြီးတော့နိုင်ငံတော်ကချပေးထားတဲ့ဟာက Child Center Approach ပေါ့နော်ကလေးပဟုပြုတင်ကြရေးစနစ်ဒါနိုင်ငံတကာမှာလည်းအောင်မြင်နေတဲ့စနစ်ဖြစ်တယ်ဒါပေမဲ့ဒီစနစ်ကိုအကောင့်ထဲပို့ဖို့အတွက်ကျောင်းအဆောင်မှာကိုကဟာလာပါတီရှင်းမရှိဘူးသူငယ်တန်းပထမတန်းဒုတိယတန်းတတိယတန်းအားလုံးနေပြီးတော့ဒီဟောလို့အဆောင်မျိုးမှာရှိနေကြားထဲမှာပါတီရှင်းမရှိအဲ့တော့ဒီနောက်တစ်ခုကမာတီမီဒီယာလို့ဟာမျိုးပေါ့နော်အလက်ထရောနစ်မီဒီယာအဲ့ဒါနောက်ပြီးတော့တင်ထောက်ဝပစ္စည်းတွေဒါတွေဆိုတော့ဝေလာဝေးကျွန်တော်တို့ဒါတွေမှာဒီဆိုတော့
ကျွန်တော်ပြီးကြတဲ့လားဆစ်ထွေရောက်ခဲ့တဲ့ခါကျတော့ကျောင်းအများစုမှာကျောင်းအသစ်တွေ
ဟုတ်ကဲ့
ချုပ်ပေါ်တော့
ဟုတ်ကဲ့
ကျောင်းတွေပါ
ဟုတ်ကဲ့
ဒါပေမဲ့ဆက်စင်မီမရှိဘူ
းဟုတ်ကဲ့ပါဟုတ်ကဲ့ပါဒါတွေကတော့ကျောင်းတိုင်းလိုလိုပါပါခင်ဗျာ
အဲ့တော့နိုင်ငံသားတွေကဆိုတော့တင်ကြောက်ဖို့ထောက်ကူပစ္စည်းမျိုးလက်ဆောင်ပေးကြတယ်ဗျာ
ဟုတ်ကဲ့
ဟိုမှာသူတို့ကွန်ပျူတာ laptop တွေပေးကြတယ်ဆိုတော့
ဟုတ်ကဲ့ဟုတ်ကဲ့
သူတို့ပေးတဲ့ပစ္စည်းသုံးဖို့လည်းဆက်စင်မီမရှိ
ဘူးဆက်စင်မီမရှိဘ
ူးသူတို့ကပြန်ငါတို့အရင်ဆုံး generator တွေဝယ်ပြီးလှူရမလို့ဖြစ်နေတယ
်ဟုတ်ကဲ့ပါဟုတ်ကဲ့အဲ့လိုပါပဲခင်ဗျာအဲ့တော့နောက်တစ်ခါနေပြီးတော့ចောင်းတွေမှာကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ဟာလာအားကစားဝင်လို့ဟာမျိုးပေါ့နော
်
ဒါတွေမရှိဘူးကျွန်တော်တို့ခင်နဲ့ဥပမာကျွန်တော်တို့တောင်ကုန်းမှာကျွန်တော်တို့အငယ်တုန်းကကျွန်တော်တို့နေခဲ့တဲ့အနေအထားနဲ့ရှင်းကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့အငယ်တုန်းကចောင်းမှာဗောလီဘောခွင့်ဆိုရရှိခဲ့တယ်နော်နောက်ပြီးတော့ဒီဟိုကြက်တောင်တို့အားကစားနည်းတွေရှိတယ်အခုကျွန်တော်တို့ဒီတောင်ကုန်းမြို့မှာဆိုလို့ရှိရင်ဟာလာဗောလီဘောခွင့်ဟာလာဘတ်စကတ်ဘောခွင့်ကြက်တောင်ဒီကစားနည်းတွေဆိုတာအခုလူငယ်တွေမသိတဲ့အနေအထားရှိတယ်။သူတို့ဟာဒီကစားနည်းတွေနဲ့ပတ်သက်ပြီးတော့ဟိုမှာရုပ်မြင်သံကြားကလာတဲ့ဟာကိုကြည့်မှဒီကစားနည်းတွေဟာဒီလိုဘာလားဆိုတာသိမဲ့အနေအထားရှိတယ်။တောင်ကုန်းကျွန်တော်တို့မြို့မှာဆိုလို့ရှိရင်ရှိကိုမရှိတော့အနေအထားဖြစ်သွားတယ်။ဒီလောက်ထိကျွန်တော်တို့ကဒီပညာရေးနဲ့ပတ်သက်တဲ့ဒီကာယပလလူငယ်တွေဖွံ့ဖြိုးနဲ့ပတ်သက်တဲ့ဟာဒီမှာအများကြီးကျွန်တော်တို့ကအရင်ထက်ဆိုးရွားတာတွေ့ရတယ်။ ကျန်းမာရေးနဲ့ပတ်သက်ပြီးပြောမယ်ဆိုရင်ဒီကလေးတွေကိုကျွန်တော်တို့ကျောင်းထဲမှာကြီးလိုက်တဲ့အခါမှာအားလုံးဘာတွေတွေ့ရလဲဆိုမဲလ်နျူထရီရှင်းဒါပမာနိုင်ငံအနှံ့အပြားမှာတော့ဒီတိုင်းပဲရှိလိမ့်မယ်ထင်တယ်ကျွန်တော်တို့တောင်ကုန်းမြို့အခြေအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဟာလာကျွန်းစုဒေသတွေဖြစ်တဲ့ဥပမာရေလုံငန်းဖွံ့ဖြိုးတဲ့နေရာတွေမှာတော့ကျွန်တော်စူးစူးပွားပွားမတွေ့ရပေမဲ့အဲ့ဒီလိုရေလုံငန်းနဲ့ဝေးတဲ့နေရာတွေမှာရှိတဲ့ကလေးဆိုတော်တော်များများဒါအဟာရဖွံ့ဖြိုးမှုမရှိတာကိုတွေ့ရတယ်မဲလ်နျူထရီရှင်းဖြစ်နေတာတွေတွေ့ရတယ်အဲ့တော့ကျွန်တော်လည်းမေးကြည့်ကိုဝန်ဆောင်ဘောရမှာဟာလာဒီ supplement တွေရတယ် supplement ဆိုတာ mineral တို့ vitamins တို့ပေါ့နော်ဒါတွေဆေးတွေရလာဆိုတော့ရတယ်လို့တော့ပြောတယ်ဒါပေမဲ့ခလေးမွေးပြီးတဲ့အခါမိခင်ကိုဟာလာကျွန်တော်အိမ်မှာမေးကြည့်တဲ့အခါကျတော့ကာကွယ်ဆေးတွေတော့ဟာလာပုံမှန်လားတိုက်တယ်ဒါတော့အစိုးရအထောက်ပံ့ရတယ်ပြောတယ်ဒါပေမဲ့ခလေးတွေအတွက်လိုအပ်တဲ့ supplement ပေါ့နော် vitamin mineral တွေက provide လုပ်တာမရှိဘူးထောက်ပံ့ထားတာမတွေ့ရဘူးနောက်ဒါနဲ့အဲအတူတူပေါ့ကျွန်တော်တို့ရခိုင်ပြည်နယ်တွဲမှာပြောမယ်ဆိုရင်တော့ဟာလာနိုင်ငံတကာအဆင့်မီဆေးရုံစည်းကမ်းဆိုတာလေဟာလာဘာတစ်ခုမှမရှိဘူးကျွန်တော်တို့ဒေသကလူတွေဟာအခုအချိန်ထိယောဂအကြီးကြီးမားမားဖြစ်ပြီဆိုလို့ရှိရင်ရန်ကုန်မြို့ခွာတဲ့ဘဝရန်ကုန်မှာဆေးလာကူရတဲ့ဘဝရှိနေတယ်ဒါဥက္ကင်မောင်ဆိုလို့လည်းနိုင်ငံတကာမှာတွေ့မှုမှာပေါ့ဟာလာဒီလိုနေပြီးတော့ဟာလာဆေးကူဖို့အတွက်မြို့နယ်တော်ကိုလာရတယ်ဆိုတဲ့အနေအထားမျိုးဟာဘယ်နိုင်ငံမှာမှရှိမှာမဟုတ်ဘူးကျွန်တော်တို့မှာကျွန်တော်တို့ဒေသကလူတွေကျမ်းမာရေးနဲ့ပတ်သက်လာတယ်အဲ့ဒီအကဲခဲဒီအများကြီးကျွန်တော်တို့ရင်ဆိုင်နေရတယ်။
ဘဲတော့ကျွန်တော်ဝင်းကျုပ်ဦးမအောင်နဲ့တွေ့ခဲ့တာပေါ့နော
်။ဟုတ်ကဲ့
။ तू ကတော့ तू အာနာရလာပြီးနောက်ပိုင်းမှာဝင်းကျုပ်ဖြစ်လာရင်နောက်ပိုင်းမှာရခိုင်ပြည်နယ်လူလူရဲ့ तू အများကြီးဆောင်ရွက်ပေးခဲ့တယ်လို့ပြောတယ်။ तू စကားကိုအထောက်အကူပြုတဲ့အနေနဲ့လည်းရခိုင်လူမျိုးတချို့ကတော့ဦးမအောင်လက်ထက်မှာအများကြီးရခိုင်ပြည်နယ်တိုးတက်လာတယ်လို့ပြောကြတယ်ခင်ဗျာ
။ဟုတ်ကဲ့။
လို့ဝေဖန်ချက်တွေရောဦးမျိုးစွေဘယ်လိုမြင်လဲ
။ကျွန်တော်ပညာရေးကဏ္ဍနဲ့ကြည့်မယ်ဆိုရင်တော့ပညာရေးကဏ္ဍမှာအရင်တုန်းကထက်ဆိုင်ကျောင်းဆရာမအရေးကျောင်းဆရာဆရာမအရေးအတွက်ပိုခန့်ထားတာတော့တွေ့ရတယ်ဒါပေမဲ့လက်တွေ့ခုနပြောသလိုကျောင်းဆောင်တွေလည်းအရင်ထက်ပိုပြီးတော့ဆောက်လုပ်ပေးလာတာလည်းတွေ့ရတယ်ဒါပေမဲ့ကျွန်တော်ပြောသလိုဒီဟာတွေကအပေါ်ယံပဲဖြစ်နေတကယ်တမ်းနေပြီးတော့အနှစ်သာရကိုကျွန်တော်တို့ပြောင်းလဲနိုင်ရင်မရှိဘူ
းဟုတ်ကဲ့အဲ့ဒါဆိုဦးမျိုးစုတို့ပါတီအနိုင်ရလူလူတွေအဲ့တော့ဘာတွေလုပ်ပေးလဲ
ကျွန်တော်တို့ကခုနကပြောသလိုပညာရေးကျမ်းမာရေးဒီစနစ်တွေပြောင်းဖို့အတွက်ကျွန်တော်တို့ကတော့အဓိကစူးစမ်းရမှာပေါ့နော်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကလည်းကျွန်တော်တို့ကနေပြီးတော့နိုင်ငံရေးစနစ်ကြီးကိုပြောင်းမှဖြစ်မှာဆိုလိုတဲ့သဘောကကျွန်တော်တို့မှာကျွန်တော်တို့ပြည်နယ်မှာကျွန်တော်တို့လူမျိုးတစ်မျိုးမှာရှိတဲ့ရှိထိုက်တဲ့ကျွန်တော်တို့ကိုပိုင်ပြားထောင်ခွင့်ကိုပိုင်အုပ်ချုပ်ခွင့်ကိုကျွန်မကိုပိုင်တိခွင့်ဒီအခွင့်အရေးတွေရဖို့အတွက်ကျွန်တော်တို့အရင်ဆုံးကျွန်တော်တို့စူးစမ်းရမှာပေါ့အကြမ်းမြင့်ကျွန်တော်တို့စဉ်းစားထားလို့ရှိပါတယ်ဒါတွေကတော့ကျွန်တော်တို့ဥမာကျွန်တော်တို့ဟိုဒီရွေးကောက်ပွဲမှာကျွန်တော်တို့ကတော့ရခိုင်ပြည်နယ်အစိုးရဖွင့်နိုင်ရေးအတွက်ကျွန်တော်တို့ကဦးတည်နေပါတယ်နောက်ပြီးတော့ဒီလိုအစိုးရဖွင့်နိုင်ပြီးတော့ကျွန်တော်တို့နေပြီးတော့တစ်ဖက်မှာလည်းကျွန်တော်တို့ကိုကျွန်မကိုဖန်တီးခွင့်ရဖို့အတွက်လည်းကျွန်တော်တို့ကစူးစမ်းသွားဖို့ရှိတယ်ဒီလိုသာဖြစ်လာမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ပြည်နယ်အတွက်ကျွန်တော်တို့အများကြီးကျွန်တော်တို့လုပ်ပေးလို့ရမှာပါအဓိကကျွန်တော်တို့မှာလုပ်เสียရတွေကတော့အများကြီးပါပဲဆိုတော့ခုနကပြောပြညာရေးကဏ္ဍ၊ကျန်းမာရေးကဏ္ဍနောက်တစ်ခုလမ်းပန်းဆက်သွယ်ရေးကဏ္ဍတော့ကျွန်တော်တို့ရခိုင်ပြည်မှာဆိုလို့ရှိရင်လမ်းပန်းလမ်းလို့ကောင်းလို့ပြเสียရကုန်မရှိဘူးเนาะကုန်ကနေနှစ်ကခင်းတဲ့လမ်းတွေဒီနေ့ပေါက်နေပြီအဲ့တော့ဒီစနစ်တွေလည်းကျွန်တော်တို့ပြင်ရမယ်အဲ့တော့ဘလူးစနစ်တွေလည်းကျွန်တော်တို့သုံးပြီးတော့ဒီလမ်းတွေအာဒီအဆောက်အဦတွေကိုလုပ်တဲ့အခါမှာရေရှည်တည်တန့်ခိုင်မြဲအောင်ကျွန်တော်တို့ဘလူးလုပ်မယ်ဆိုတဲ့စနစ်တွေလည်းကျွန်တော်တို့ကပြန်နေပြီးတော့ကျွန်တော်တို့ချမှတ်မှာဖြစ်ပါတယ်နောက်တစ်ခါနေပြီးတော့ကျွန်တော်တို့အဓိကစီးပွားရေးကိစ္စနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ပြည်နယ်ထဲမှာဆိုလို့ရှိရင်စိတ်ရုံအလုံးစုံဆိုတော့တခုမှမရှိဘူးကျွန်တော်တို့ဒီရခိုင်ဒေသကိုတမိုင်းကြောင်ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ဒေသရဲ့တမိုင်းကြောင်ကကျွန်တော်တို့ဟာဆင်းဆင်းနေလာခဲ့တဲ့လူမျိုးတွေလည်းမဟုတ်ဘူးဒါလို့ဆိုတော့ကျွန်တော်တို့ရခိုင်ဘရင်ခင်မာကလေးကကျွန်တော်တို့နိုင်ငံတကာနဲ့ကူတန်းရောင်းဝယ်ပြီးတော့ကျွန်တော်တို့ကုန်သွယ်မှုလုပ်ငန်းတွေထုံးကားခဲ့တယ်ပေါ့နော်ကျွန်တော်တို့နောက်အင်္ဂလိပ်ခင်မာတောင်မှကျွန်တော်တို့တွေဟာနိုင်ငံတကာနဲ့ကုန်ကူတန်းရောင်းဝယ်ပြီးတော့ကျွန်တော်တို့ဒေသကလူတွေဟာချမ်းချမ်းသာသာနေထိုင်ခဲ့ရတယ်ဒါပေမဲ့ကျွန်တော်တို့အခုအချိန်မှာဆိုလို့ရှိရင်ကျွန်တော်တို့အတိတ်ကတော့နိုင်ငံတကာနဲ့ဘယ်လိုကျွန်တော်တို့တိုက်ရိုက်ကုန်သွယ်မှုကျွန်တော်တို့လုပ်နိုင်မလဲဒါကိုလည်းကျွန်တော်တို့ဘက်ကစဉ်းစားမှာပေါ့ဥမာအခုဒီလိုနေပြီးတော့နှစ်ပေါင်းများများစွာကျွန်တော်တို့ဟာလာနိုင်ငံတကာနဲ့ကုန်တိုက်ရိုက်ကုန်ကူးသားရောင်းဝယ်တဲ့အဒီအထားတွေဟာလာမရှိဘဲနဲ့အခုအချိန်မှာပြန်ဆမယ်ဆိုတဲ့အခါမှာလည်းတော်တော်ကျွန်တော်တို့အခက်အခဲရှိမယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဒေသရဲ့ပထဝီဝင်အနေအထားအသာချက်တွေရှိပါတယ်ဥပမာစစ်တွေမှာဟာလာကလန္တန်စီမံကိန်းစစ်ကမ်းတွေရှိတယ်ဒါအိန္ဒိယရဲ့ဝင်ပေါက်ထွက်ပေါက်အနေနဲ့ဟာလာဒါတွေကိုအသုံးချပြီးကျွန်တော်တို့ကနေပြီးတော့လှုပ်သွားမယ်နောက်တစ်ခုကနေပြီးတော့ကျွန်တော်တို့ကအခုအစိုးရကလောက်ထားတဲ့စက်မှုဇုံတွေအထူးစီးပွားရေးဇုံတွေဟာလာဒါတွေကိုနေပြီးတော့ကျွန်တော်တို့ကအလင်းရဲမြအကောင့်ထဲပေါ်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒေတာရဲ့အဲဒါစီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းနောက်ပြီးတော့အကုန်ထုတ်လုပ်မှုတွေရဲ့အလုပ်အကိုင်းရရှိရေးတွေဒါတွေဟာနေပြီးတော့ကျွန်တော်တို့ဒေတာမှာနေပြီးတော့အရင်ထပ်ပို့ပြီးတော့လာလာကောင်းလာမယ်လို့ကျွန်တော်မျှော်လင့်ပါတယ
်မက်ဆက်စီယုံအခြေအနေလည်းကျွန်တော်ပြောပါဦးဘယ်လိုရှိလဲခင်ဗျ
ာ။မက်ဆက်စီယုံရေးအနေထားတော့ကောင်းတယ်လို့ပဲပြောရမှာပါ။အခုဒီအခြေအနေမှာပေါ့ကျွန်တော်တို့မှာတော့အဓိကအတိုက်အခံပါတီနှစ်ခုရှိပါတယ်။အာပြည်ခိုင်ပြုတ်ပါတီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာကျွန်တော်တို့ရဲ့အဓိကထားပြီးတော့ရှင်ပြန်ရမယ့်ပါတီဖြစ်ပါတယ်ခင်ဗျာ ကျွန်တော်တို့ကတော့ရခိုင်တပြည်လုံးမှာအလုံးနေရာနီးပါးလောက်ကျွန်တော်တို့အနိုင်ရမယ်လို့ကျွန်တော်မျှော်လင့်ထားပါတယ်ခင်ဗျာ။